ကိုတို့ခုဒီအစာငတ်ခံစာနာပြတယ်ပေါ့နော်အစာငတ်ခံတိုက်ပွဲဝင်ရတယ်ပေါ့နော်အဲ့ဒါခါကျတော့ကိုတို့ဒီဒေါန်ဆန်းဆွတ်ကြီးကနေပြီးတော့ပေါ့နော်ဒီတပိတ်ကိုဆက်ပြီးတော့တိုက်ပွဲဝင်ဖို့လာပြီးတော့ပန်ကြားချက်ပေါ့နော်ကိုတို့အနေနဲ့အဲ့ဒါနဲ့ပတ်သက်ပြီးတော့ကိုတို့ဘာကသားတစ်ဖွဲ့လုံးအနေနဲ့တော်လကောင်းကိုတို့လက်ရှိအစာငတ်ခံတိုက်ပွဲဝင်နေတဲ့လူတွေအတွက်ကိုတို့အားလုံးတက်တော်လကောင်းပေါ့ကိုအနေနဲ့ဘာပြောမလဲဘာဒီရာနဲ့ပတ်သက်ပြီးတော့ဘာဆက်လုပ်သွားမလဲလည်းပြောပြပြပေါ့
ဟိုအငယ်ဝင်းတွေမနေညကျွန်တော်ပြောလိုက်တာအန်တီစုကိုလည်းတစင်ပြောဒီဟာလေးကျွန်တော်ပြောချင်တာလေးပြောပြပါလို့အဲ့ဒါပါလဲဆိုတော့ကျွန်တော်တို့ကအကန့်အသတ်မဲ့သွားနေတာမဟုတ်ဘူးအကန့်အသတ်နဲ့သွားနေတာကျွန်တော်တို့ရည်မှန်းထားတဲ့အချိန်ကာလလေးသတ်မှတ်ထားတဲ့အချိန်ကာလလေးတခုမရောက်သေးတဲ့အတွက်သားအဲ့ကာလတခုရောက်ပြီဆိုလို့ရှိရင်ကျွန်တော်တို့လည်းရမှာပါအဲ့ကာလကလည်းမဝေးတော့ပါဘူ
းဟုတ်ကဲ့ဟိုအကူပြောတဲ့ဒီအချိန်အကန့်အသတ်ဆိုတာပါနော်အကူတို့အနေနဲ့ဘယ်လောက်ထိသတ်မှတ်ထားတယ်လဲဘယ်လောက်အတိုင်းတာဒီရောသတ်မှတ်ဖို့အစီအစဉ်ထားလဲဆိုတာလေးပြောပြပါဦးအ
ဲ့ဒီဟာဟိုတကယ်တမ်းပြောရရင်တော့ထုတ်ပြောလို့ကောင်းတဲ့ကိစ္စမဟုတ်ဘူး။ဟိုဘယ်ချိန်မှရက်မယ်ဆိုတာရနီလာနဲ့အခါမှကျွန်တော်အတိပေးကြောင်းကြပြီးတော့တရားဝင်ကျင့်ကြပြီးတော့ရမှာပါ
။ကိုတို့အခုလက်ရှိရန်ကုန်ပြည်သူ့ဆေးရုံမှာအစာငတ်ခံတိုက်ပွဲဝင်နေတဲ့လူတွေအနေနဲ့ဘယ်နှဦးလောက်ရှိလဲပြီးတော့ဆေးရုံမှာဘယ်နှရက်လောက်ရှိသွားပြီလဲ။ဒီအာနာပိုင်နေဘက်ကရောကိုတို့ဘယ်လောက်ထိထားမယ်လို့များပြောထားတာမျိုးတွေရောရှိသလား။အဲ့ဒါလေးလည်းပြောပြရအောင်
။အခုချိန်ဒီတော့အာနာပိုင်နေကကျွန်တော်တို့ဘယ်နှရက်ဆက်ထားမယ်ဆိုတာတော့မသိရသေးဘူးပေါ့နော်။စက်သုံးရက်နေ့ရရောက်တာဆိုတော့ဒီနေ့တောင်းရရှိပြီပေါ့အ
ဲဆိုရင်အခုအကိုတို့အခုလက်ရှိအခြေအနေမှာရောအကိုတို့တပိတ်ဆက်လက်ဝင်နေတုန်းလားတိုက်ပွဲဆက်ဝင်နေတုန်းလားပြီးတော့အကိုတို့အနေနဲ့ဟိုလက်ရှိဟိုစေကူတာမှုတွေပါခံယူကြရတယ်ပေါ့နော်အဲ့ဒါခါကျတော့အကိုတို့အနေနဲ့တပိတ်လှန်ဖို့အတွက်စီစဉ်ထားပြီလားမစီစဉ်သေးဘူးလားအဲ့ဒါလေးလည်းပြောပြပေးပါဦးကို
ကျွန်တော်တို့တာဝရီထောင်ကနေထွက်လာပြီးတော့တာဝရီဆေးရုံရောက်တဲ့အချိန်မှာလည်းပဲဆေးရုံကဆရာဝန်ကြီးကိုကျွန်တော်ပြောခဲ့တာရှိတယ်နောက်ပြီးဒီရောက်တဲ့အခါမှာလည်းဒီမှာရှိတဲ့ကျွန်တော်ကိုလာပြီးလေတဲ့ဆေးရုံနာနေအပါဝင်ဆရာဝန်ကြီးတွေကျွန်တော်ပြောထားတာရှိအဲ့ဒါဘာကြောင့်လဲဆိုတော့ကျွန်တော်ခုချိန်ထိဗိတ်မလန်နေဘူးဆက်ပြီးမှောက်နေတာဖြစ်တဲ့အတွက်ကြောင့်မို့လို့ကျွန်တော်အနေနဲ့ကဘာစားမှလည်းစားမှာမဟုတ်ဘူးနောက်ပြီးတော့ဘာဆေးမှလည်းစားမှာမဟုတ်ဘူးနောက်တစ်ခုကဆေးဝါးကုသမှုလည်းကျွန်တော်ခံယူမှာမဟုတ်ဘူးကျွန်တော်တို့ဆေးဝါးစမ်းသပ်မှုအပိုင်းတော့လုပ်လို့ရတယ်ဒါပေမဲ့ကုသမှုတော့ကျွန်တော်တို့ခံယူမှာမဟုတ်ဘူးလို့သူတို့အပြတ်ပြောထားတာရှိတယ်
အဲဆိုရင်အခုလက်ရှိအနိုင်ရရှိသွားတဲ့ဒီဟိုဒေါန်ဆန်းစုကြည်အန်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုအခုအနေနဲ့အဲစကားလက်ဆောင်ပဲဖြစ်ပြီးတော့ကျွန်တော်တို့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနိုင်ရရှိအောင်လို့ဟိုဘယ်လိုအပြည်သူတွေတတ်တာပါဝင်ခဲ့တာနဲ့ပတ်သက်ပြီးတော့အခုအနေနဲ့ပြည်သူတွေပေါ်မှာတော့လကောက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပေါ်မှာတော့လကောက်ဘာပြောချင်လဲမသိဘူးခင
်ဗျနိုင်ငံရေးသမားကြီးတယောက်သုံးသပ်ပြရလို့ပဲဒီကောက်ပွဲမှာပြည်သူတွေပေးတဲ့မဲကမဲသုံးမဲရှိတယ်တဲ့ပထမတမဲကကျတော့နှစ်ပေါင်းများစွာအုပ်ချုပ်ရေးဒါစေဆိုးရအုပ်ချုပ်ခဲ့တဲ့အာကြီးမုံတီးတဲ့အတွက်အမုံမဲဒီမုံတီးစိတ်နဲ့တကယ်ကိုမုံလုံးအာကြီးကိုသူတို့အုပ်စုကိုမုံလုံးလို့ဒီမဲကိုပေးခဲ့တာနောက်တစ်ခုကကျတော့ဒေါ်စန်းစုကြည်ဦးဆောင်တဲ့တိုက်ခိုက်နိုင်ဒီအင်အားဒီနိုင်ငံရေးအင်အားစုတွေအားလုံးဟလာစသည်ဖြင့်အဲ့ဒီအပေါ်ဒီမှာရောဒီမိုကရေစီအပေါ်မှာရောအရန်ပြည်သူကချစ်မြတ်လို့တဲ့အတွက်ဟလာမြစ်တာမဲချစ်တဲ့မဲနဲ့သူတို့ကပေးခဲ့ကြတာနောက်တစ်မင်းကကျတော့တကယ်လို့သာဒီဒေါ်ဆန်းစုကြည်နိုင်ခဲ့မယ်ဆိုလို့ရှိရင်သူတွေခံစားနေရတဲ့ဒုက္ခတုခတွေအကျက်တဲတွေအားလုံးကိုဒေါ်ဆန်းစုကြည်ကတကယ်ကိုဖြည့်ရှင်းပေးနိုင်တယ်တကယ်ကိုဒီမိုကရေစီအခြေခံဒီမိုကရေစီဖွင့်ရေးတွေပြည့်ဝရအောင်ဆောင်ကျင်းပေးနိုင်တယ်ဆိုတဲ့မျှော်လင့်ချက်နဲ့ပေးခဲ့တဲ့တမဲပါတဲ့ဒေါ်ဆန်းစုကြည်တို့တကယ်အာဏာရခဲ့မယ်ဆိုလို့ရှိရင်ပြည်သူတွေမျှော်လင့်ထားတဲ့မျှော်လင့်ချက်တွေကိုဖြည့်ဆည်းပေးဖို့ဘယ်တော့မှမမေ့ပါနဲ့လို့မျှော်လင့်ချက်နဲ့ပေးခဲ့တဲ့မဲကြီးကရှိနေပါတယ်ဆိုတော့အဲ့ဒါလေးပြောချင
်အကိုအနေနဲ့ဒီလက်ရှိအကိုတို့ဒီတိုက်ပွဲဝင်တာလေးနဲ့ပတ်သက်ပြီးတော့တခြားကျွန်တော်ကြံခဲ့မှာလဲဆိုလို့ပေါ့နော်တခြားဗမာတောင်းဆိုတာရှိတယ်ဗာထက်ပြောသားတာရှိတယ်မသိဘူ
းတခြား true တွေမရှိပါဘူးမိကောင်ကလည်းတော်တော်ပြေစုံပါတယ်ဟိုကျွန်တော်ပြောချင်တာကတော့နိုင်ငံရေးကျင်းသားလွတ်မြောက်ရေးနဲ့ပတ်သက်ပြီးတော့ဒေါန်ဆန်းစုကြည်အပါအဝင်ဒီအားလုံးတော့ဝိုင်းဝန်းပြီးတော့ဆက်လက်ပြီးတော့ကြိုးစားပေးကြပါဆက်လက်ပြီးတော့ပဲတတ်နိုင်တဲ့ဘက်ကနေဝိုင်းရံပေးကြပါပေါ့အဲ့ဒါလေးကိုကျွန်တော်ဒီကနေ့ပြန်တိုက်တွန်းပေးပါ